ASEAN နဲ့အရှေ့တောင်အာရှရေးရာကြံကျင်သူပမောက္ခဒေါက်တာခေါင်ချစ်စင်ကအရင်မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့အာဏာသိမ်းမှုနှစ်ခုကိုမြင်တွေ့ခဲ့ဖို့သူဖြစ်ပါတယ်နော်။အဲ့ဒီအာဏာသိမ်းမှုတွေအပြီးမှာတိုင်းပြည်ရဲ့စီးပွားရေးတွေကျဆင်းရတယ်လို့ပြည်သူလူထုရဲ့တသက်ချုံချီးရေးမှာလည်းထိခိုက်နစ်နာတာတွေရှိခဲ့ပါတယ်။အခုအာဏာသိမ်းမှုကိုရောအရင်အာဏာသိမ်းမှုတွေနဲ့တူမယ်လို့ထင်ပါသလား
။ Well, this coup is very disappointing for everyone concerned.
Both people in Myanmar and also the outside world. စီဝါရေးတိုးတက်မှုလုံးကြဆင်းမယ်လို့ခန့်မှန်းရပါတယ်။အာဏာသိမ်းမှုကြောင့်နိုင်ငံရေးနှိမ့်ညွတ်မှုရပ်ဆဲသွားမဲ့အပြင် COVID-19 ကြောင့်ကမ္ဘာစီဝါရေးအခြေအနေနှေးကွေးတာကြောင့်လည်းမြန်မာစီဝါရေးကြဆင်းမယ်လို့ခန့်မှန်းတာပါ။
တိုင်းပြည်ကိုလွတ်လပ်တဲ့ဒီမိုကရေစီနိုင်ငံဖြစ်စေခြင်းနဲ့မြန်မာပြည်သူတွေကသူတို့ရဲ့အိမ်မက်တကယ်ဖြစ်လာစေဖို့နိုင်ငံတကာအသိုက်အဝိုင်းရဲ့အားပေးထောက်ခံမှုကိုသိပ်ပြီးအားထားနေကြပါတယ်။နိုင်ငံတကာအသိုက်အဝိုင်းလို့ဆိုရမှာအမေရိကန်ပြည်ထောင်စုကုလသမဂ္ဂအဖွဲ့နဲ့အာဆီယံအဖွဲ့တို့လည်းအဲ့ဒီအထက်ပါပါတယ်။လောလောဆယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့မူဝါဒကမြန်မာနိုင်ငံပေါ်ဘယ်လောက်ထိအကူအညီပေးနိုင်ပါသလဲ
Well, I don't think it's clear exactly what the current administration's policy is.
အနာသိနာရဲ့သရဘသိမကြသေးတာကြောင့်အခုချိန်မှာအမေရိကန်အစိုးရရဲ့မူဝါဒဘာလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့ဒါကအနာသိမှုဖြစ်တယ်ဆိုပြီးတော့အမေရိကန်အစိုးရကဝေဖန်ရှုတ်ချသလိုစစ်အုပ်ချုပ်ရေးကောင်စီအဖွဲ့ဝင်တွေကိုလည်းတန်ခတ်ပိတ်ဆို့မှုတွေလုပ်ခဲ့ပါတယ်။ဒါပေမဲ့ရေးချိန်မှာတော့ဘာတွေဖြစ်လာမလဲ။ဒါကမေးစရာမေးခွန်းတစ်ခုပါ။အမေရိကန်ကွန်ဂရက်စ်ကလည်းတီးကြတင်းကြပ်တဲ့တန်ခတ်ပိတ်ဆို့မှုတွေချမှတ်လာနိုင်ပါတယ်
။မြန်မာပြည်သူတွေအနေနဲ့ကုလသမဂ္ဂနဲ့အာဆီယံတို့စီကနေအားပေးထောက်ခံမှုနဲ့အကူအညီရမယ်လို့ကောမျှော်လင့်နိုင်ပါသလား။
I think the best bet for resolving this crisis is actually
ဘူအကြက်တဲကိုဖြေရှင်းဖို့ကအကောင်းဆုံးနည်းလမ်းကတော့ပြည်တွင်းမှာမြန်မာစစ်တပ်နဲ့ဒေါအောင်ဆန်းစုကြည်နှစ်ဖက်တွေ့ဆုံဆွေးနွေးကြဖို့ပဲဖြစ်ပါတယ်။ပြည်တွင်းမှာနှစ်ဖက်တွေ့ဆုံဆွေးနွေးပွဲတွေကိုအင်ဒိုနီးရှားနဲ့ထိုင်းအစိုးရတို့ကနေဂျာဝင်ဆောင်ရွက်ပေးနိုင်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ကလည်းဂျာဝင်ဆောင်ရွက်နေပါတယ်။ဒါပေမဲ့ဒီလိုဆွေးနွေးပွဲတွေစဖို့ကခက်လေရှိပါတယ်
။ပြီးခဲ့တဲ့ရက်ပိုင်းကပဲအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးနဲ့မြန်မာစစ်ကောင်စီကခန့်ထားတဲ့မြန်မာနိုင်ငံရဲ့ဝန်ကြီးတို့ဘန်ကောက်မြို့မှာတွေ့ဆုံခဲ့ကြပါသေးတယ်။အဲ့ဒီဆွေးနွေးပွဲကတော့ရလဒ်ကောင်ထွက်လာနိုင်မယ်လို့မြင်မိပါသလား
။
ထွက်ပေါ်လာတဲ့သတင်းတွေကတော့တိုးတက်မှုကိုချက်ချင်းမမြင်တွေ့ရပါဘူး။တိုးတက်မှုချက်ချင်းရလိမ့်မယ်လို့မမျှော်လင့်မိပါဘူး။အာဆီယံအဖွဲ့တစ်ခုလုံးတည်းအာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံချင်းစီကနေဒီကိစ္စပြဿနာကိုအမြန်ဆုံးဖြေရှင်းဖို့လိုလားနေတာကိုတွေ့ရပါတယ်
။ဟုတ်ကဲ့အာဏာသိမ်းမှုကိစ္စမှာတရုတ်နိုင်ငံရဲ့အခန့်ကဏ္ဍကိုရှင်းပြပေးနိုင်ပါသလားခင
်ဗျ။ The Chinese public position has been to support internal dialogue and to
သိဝင်သားရကောင်းတာကတရုတ်နိုင်ငံရဲ့လူသိရှင်ကြားရည်တည်ချက်ကပြည်တွင်းနှစ်ဖက်တွေ့ဆုံဆွေးနွေးတာကိုထောက်ခံတာဖြစ်ပါတယ်။အလားတူပဲပြည်တွင်းမှာပဲဒီပြဿနာကိုဖြေရှင်းနိုင်ဖို့အပြေရှားနေတဲ့အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတို့ရဲ့ဂျာဝင်ဆောင်ရွက်မှုတွေကိုလည်းထောက်ခံပါတယ်။ဒါကတရုတ်ဘက်ကအတော်လေးတောင်းဝန်သိမှုကိုပြသနေတာဖြစ်ပါတယ်။တရုတ်နိုင်ငံကမြန်မာစစ်တပ်ကိုအရင်တုန်းကပေးခဲ့သလိုမျိုးထောက်ခံမှုအပြေအဝမပေးတာကိုအံ့ဩဝမ်းသာမိပါတယ်။ဒီတော့တရုတ်နိုင်ငံအမေရိကန်ပြည်ထောင်စုထိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကဂျာဝင်ဆောင်ရွက်ပေးနိုင်တဲ့အခန်းကဏ္ဍမှာရှိနေပါတယ်
။မြန်မာအကြက်တဲဖြစ်ရှိရေးကိစ္စမှာအမေရိကန်နဲ့တရုတ်နိုင်ငံတို့ပူးပေါင်းဆောင်ရွက်မယ်လို့ထင်ပါသလား
။ I think it would be a good idea if they did.
လက်တွဲအလုပ်လုပ်နိုင်တဲ့တနိုင်ငံနဲ့တနိုင်ငံဒီကိစ္စအကြောင်းဆွေးနွေးနိုင်ရင်အတော်လေးကောင်းပါပါ။မြန်မာကိစ္စမှာတရုတ်နိုင်ငံမပါရင်ဘာမှဖြစ်လာမှာမဟုတ်ပါဘူး။အမေရိကန်တို့ကမူဝါဒတစ်ခုချမှတ်မယ်ဆိုရင်ကျောင်းနိုင်ငံကိစ္စကိုလည်းထည့်သွင်းစဉ်းစားဖို့လိုပါတယ်။ဥပမာပြောရရင်သမ္မတ George W. Bush လက်ထက်ကတန်ခတ်အေးအေးမှုတွေတင်းတင်းကြပ်ကြပ်နဲ့အများကြီးခြားထားပါတယ်။ဒါပေမဲ့ဒီလိုတန်ခတ်အေးအေးမှုတွေတရုတ်နိုင်ငံပါဝင်ခဲ့ခြင်းမရှိပါဘူး
။ကျေးဇူးတင်ပါတယ်ဒေါက်တာ Jackson ခင်ဗျာ
။ Thank you.